မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူနှစ်ဦးတွေ့ရှိကြောင်းသတင်းထုတ်ပြန်လိုက်ချိန်မှာကုန်တိုက်တွေဈေးဆိုင်တွေမှာအလူရက်နဲ့ဈေးဝယ်တာတွေဖြစ်ခဲ့တာကြောင့်လူစုလူဝေးနဲ့ဈေးဝယ်တာမျိုးရှောင်နိုင်ဖို့နဲ့အင်ပြင်းမထွက်နိုင်သူတွေကိုကူညီဖို့မန္တလေးနဲ့မုံရွာကလူငယ်တွေကအင်တန်ရာရောက်အခမဲ့ဈေးဝယ်ပေးတဲ့စနစ်ကိုကူညီဆောင်ရွက်နေပါတယ်လူတွေအလူရက်ဈေးဝယ်တာတွေဖြစ်ခဲ့တဲ့နောက်မုံရွာမြို့က safe မုံရွာအဖွဲ့ကအင်တန်ရာရောက်အခမဲ့ဈေးဝယ်ပို့ဆောင်ပေးတာကိုစတင်ခဲ့တယ်လို့အဖွဲ့ကဦးဆောင်သူတဦးဖြစ်တဲ့ကိုအောင်နေမျိုးကပြောပါတယ်
။အဓိကကြီးရကျွန်တော်တို့ကကျွန်တော်တို့ဒီမြို့ပေါ်မှာဆိုလို့ရှိရင်မနေ့ကအဲဒီအာလာနဲ့တမိုင်ငုံကြီးခန္ဓာဒီမြန်မာနိုင်ငံမှာနှစ်ယောက်တွေ့ရှိလိုက်တယ်ဆိုတဲ့ဟာနဲ့ဆက်သက်ပြီးတော့မြို့ကစိုးရိမ်ချမ်းသာမှုတွေဖြစ်ပြီးတော့ဈေးဝယ်တာထွက်ကြတယ်။အဲ့မှာဈေးတွေမှာလူတိုင်းနေမှာဒါအစုပြေဈေးဝယ်ကြတော့ကြအဲ့လူအုပ်ကြီးကနေမှာအခါရောဂါကူးစက်မှုတွေဒါဖြစ်မှဆိုလို့အဲ့လိုမျိုးရောနေတော့စိတ်မပူကြနဲ့ပေါ့တကယ်လို့လိုအပ်တယ်ဆိုလို့ရှိရင်လည်းအပြင်အိမ်ပြင်မထွက်ရတော့ဘူးဆိုရင်ကြီးရဲအောင်ကကျွန်တော်တို့ဖွဲ့ကနေမှာအိမ်နိုင်ရရောက်အခါမဲ့လိုက်ကူညီလုပ်ပေးပါမယ်ပေါ့အဲ့လိုမျိုးနဲ့ဆက်လုပ်ခဲ့ရတာပါဒီကတော့ရောဂါမပြန့်ပွားအောင်လို့လို့ပေါ့
လောလောဆယ် safe မုံရွာအဖွဲ့ကလူမှုဝန်ထမ်းဆောင်ရွက်သူ၁၀ယောက်လောက်နဲ့စတင်လှုပ်ဆောင်နေတယ်လို့စံစီစာစေစတဲ့အခြေခံစားတောက်ကုန်ဝယ်ယူပို့ဆောင်တဲ့အခါမှာယောဂါကူးစက်မှုကာကွယ်ဖို့အတွက်ညနေဖုံး Max တက်စင်တာလက်ဆေးရည် Hangel တုံးဆွဲတာတွေကိုလည်းအထူးတတိထားဆောင်ရွက်နေကြောင်းပြောပါတယ်မန္တလေးမြို့ကလူငယ်တွေကလည်း Together Volunteer Team ကိုဖွဲ့စည်းပြီးဒီမနေ့ကစတင်ပြီးဆောင်ရွက်နေပါတယ်သူတို့အဖွဲ့က WHO ကဒီလ17ရက်နေ့ကကမ္ဘာကယောဂါအဖြစ်စတင်ကြေညာကြတဲ့ကလူငယ်6ယောက်ပူးပေါင်းပြီးဖွဲ့စည်းဖို့တိုင်ပင်ခဲ့ကြတာဖြစ်ပါတယ်။လက်ရှိဆောင်ရွက်ဖြစ်တဲ့အကြောင်းကိုအဖွဲ့ဝင်တဦးဖြစ်တဲ့ကိုအေးချမ်းကအခုလိုပြောပါတယ
်။အဓိကကြောထောက်နောက်ကမရှိတဲ့တကြီးရွယ်ဦးတွေမမမကျန်းဖြစ်နေတဲ့အိမ်တော်စုတွေအတွက်ကြိုက်အပြင်ထောက်ဝယ်ဖို့ခက်ခဲမယ်ပေါ့နော်။ဒီလိုမျိုးယောဂါကြီးရောဖြစ်နေတဲ့ဆိုတဲ့အားမျိုးပါ။အဲကြတော့သူတို့တွေအတွက်ဟိုကျွန်တော်တို့လူကြီးတွေဆိုကျွန်တော်တို့အနေနဲ့ဒီနေ့နဲ့ပြန်ပြီးကူညီပေးတဲ့နယ်ပေါ့အဲဒါငါတို့လူငယ်တွေကလည်းပြန်ပြရတဲ့ပူခံအားပါညာလူကြီးတွေပူကောင်းနိုင်တယ်အဲဒါဘာလို့ငါတို့တွေကူညီပေးမယ်အဲလောက်ကြလားဆိုတဲ့တိုင်းမြင်တဲ့အဲ့လိုလေးလုပ်ဖြစ်သွားတာခင်ဗျာဟုတ်ဒါဘာလို့ကျွန်တော်တို့အဲ့လိုမျိုးမထောက်မလို့ဆိုရင်တကယ်ဆိုတော့ပြောရရင်တတိယလူတွေနားမကျနေတဲ့ဟိုအရာဟိုဒုက္ခရောက်မလို့ကျွန်တော်တို့ထင်လို့ပေါ့နော်ကျေးဇူးတော်ခင်ဗျာဟုတ
်သူတို့အဖွဲ့ကတော့တက်နိုင်တဲ့ငွေကြေးအတိုင်းတားရစိုက်ထုတ်ဝယ်ပေးနေကြောင်းနဲ့ဆိုင်ကယ်နဲ့သေယူပို့ဆောင်ပေးနေရတာကြောင့်ပစ္စည်းများရင်နှစ်ခေါက်သုံးခေါက်ပြန်လာဝယ်ပေးနေကြောင်းပြောပါတယ်လက်ရှိကမ္ဘာအနှံ့မှာဖြစ်ပွားနေတဲ့ COVID-19 ရောဂါကူးစက်တာကြောင့်တည်ဆုံးသူတွေဟာအသက်အရွယ်ကြီးသူ၊ရောဂါအခံရှိသူ၊ကိုယ်ခံအားနည်းသူတွေမှာအဖြစ်များတာကြောင့်အထူးသဖြင့်သူတို့ကိုအပြင်းမထွက်ဖို့တိုက်တွန်းတာတွေလည်းရှိနေပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။